ကန်တန်ရဲ့2019ခုနှစ်အောက်တိုဘာလ24ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မယ့်သတင်းတွေမှာတော့စီးရီးယားမှာအမေရိကန်ကနောက်ထပ်အသက်သွေးချွေးအဆုံးရှုံးမှုခံတော့ပဲပြန်လည်ရုပ်သိမ်းတော့မယ့်အကြောင်းသမ္မတတော်နဲ့ထရန့်ကပြောလိုက်ပါတယ်။သမ္မတ ထရန့်ပေါ်ရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုတွေအတွက်တောင်းဆိုထားတဲ့အချက်လက်တွေကိုနိုင်ငံခြားရေးဌာနကထုတ်ပြန်ပြီးကိုဒီမိုကရက်တော်မတ်တီကတောင်းဆိုပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့သူကြီးညာပြေးတော့မှာပါ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလာရတဲ့မှာတော့ထိုင်းနိုင်ငံမှာလူသတ်မှုနဲ့တည်ထန်စီရင်ခံထားရသူမြန်မာလူငယ်2ဦးရဲ့အမှုထိုင်းဘီယင်စီမှာဒီကနေ့ပဲမြန်မာတန်ရုံးကနေအသနာခံလာတင်ပေးခဲ့ပါတယ်။
ဒါကလေးလည်းမထွက်ရတယ်လို့အချင်းမခံဦးသေးမှုထောက်ခံချက်ပါပါတယ်။ဒီရန်ကိုအဲ့လိုအတနာခံတာတင်။အဲ့ဒါပြီးမှတရားရေးဌာနကိုသွားပါတယ်။တရားရေးဌာနနဲ့ဒီမှာပြင်းပြီးနဲ့ထောင်ပို့ပေးရပါတယ
်။ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးဥပဒေအကြံပေးဦးအောင်မျိုးတန်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တနိုင်ငံလုံးအပြည့်ရက်ဆွဲရေး၄နှစ်ပြည့်တော့မယ့်အချိန်မှာငြိမ်းချမ်းရေးအလားအလာဘယ်လိုရှိပါသလဲဆိုတာနဲ့အတူအမေရိကန်ရဲ့လက်ရှိ Republican သမ္မတကိုအပြစ်ပေးအရေးယူနိုင်ရေး Democrat တွေကကြိုးပမ်းမှုအခြေအနေရောအရာထင်တက်ရောက်မှုရှိနိုင်မလားဆိုတာသိကြရမှာပါ။ဒီလိုသတင်းတွေမတိုင်ခင်အခုရင်ဆုံးတော့ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးကြပါမယ်ရှင
်။ပြည်တွင်းစစ်တမ်းခံရတဲ့စီးရီးယားနိုင်ငံမှာS is that သွေးကြော်ရဲ့ NDA ကင်းရှင်းသွားပြီဖြစ်တဲ့ကြောင့်အမေရိကန်အနေနဲ့နောက်ထပ်အသက်သွေးချွေးတွေနဲ့အကုန်ကျမခံတော့ဘဲပြန်လည်ရုပ်သိမ်းတော့မှာဖြစ်တဲ့ကြောင်းသမ္မတတော်နဲ့ထရန့်ကပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာအမေရိကန်ကအားပေးထောက်ခံထားတဲ့ကတ်တပ်ဖွဲ့တွေနဲ့ထိုးစစ်ဆင်နေတဲ့တူရကီရောကြားအမေရိကန်ကကြောင်းဝင်ညှိနှိုင်းခဲ့ပြီးတဲ့နောက်ရရှိခဲ့တဲ့အဖြစ်ကရစေးခိုင်မာနေပြီဖြစ်တဲ့ကြောင်းအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းသမ္မတထရန့်ကမနေ့တုန်းကပဲအင်ဂျီရောကနေညင်ညာခဲ့တာပါ။ဒီဇာတ်ရင်းတင်ရင်းရေးအတွက်တခြားလူတွေတာဝန်ယူကြလိမ့်မယ်လို့လည်းပြောလိုက်ပါတယ်။အဲစစ်သွေးကြော်တွေကိုအမေရိကန်ကနှိမ်နှင်းရမှာအဓိကမဟာမိတ်ဖြစ်တဲ့ကတ်တပ်ဖွဲ့တွေနဲ့မြောက်တန်ဒေးစာချုပ်နေတိုးဖွဲ့ဝင်မဟာမိတ်တူရကီနိုင်ငံတို့ကြားစီးရီးယားနိုင်ငံနဲ့မှာတက်ခတ်နေကြတဲ့အဆုံးတက်နိုင်အောင်အမေရိကန်ကအောင်မြင်မြင်ကြောင်းဝင်ဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်းလဲသမ္မတကပြောဆိုခဲ့တာပါ။တူရကီဆိုရကအကြမ်းဖက်သမားတွေဖြစ်သတ်မှတ်ထားတဲ့ကတ်တပ်ဖွဲ့တွေတူရကီနဲ့စီးရီးယားနယ်စပ်ကနေရှင်းလင်းမှုရည်ရွယ်ပြီးထိုးစစ်ဆင်ခဲ့တဲ့တူရကီနိုင်ငံကစစ်ဆင်ရေးတွေအဆုံးသတ်ပြီးဖြစ်တဲ့အကြောင်းအမေရိကန်ကိုအတိပေးခဲ့ပြီးနိုင်ပိုင်းချင်မှာပဲသမ္မတထရန့်ရဲ့ကြီးညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံရေးရည်ရွယ်ချက်နဲ့ယူကရိန်းနိုင်ငံပေါ်ဖိအားပေးခဲ့သလားဆိုတာကိုစုံစမ်းနေတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကသူတို့တောင်းဆိုထားတဲ့အရေးကြီးတဲ့အချက်လက်တွေကိုနိုင်ငံခြားရေးဌာနကပေးဖို့ဗိုလ်တခုနေတော့ကထပ်ပြီးတော့တောင်းဆိုခဲ့ပါတယ်။သမ္မတကိုတရားစွဲတင်မတင်စုံစမ်းမှုတွေနဲ့တိုက်ရိုက်ပတ်သက်နေတဲ့ပြီးခဲ့တဲ့လပိုင်းအတွင်းကတန်တမန်တွေထားအပြန်အလှန်ဆက်သွယ်စာတွေ၊ email တွေ၊ text message တွေနဲ့တခြားအချက်လက်တွေကိုအင်ဂျီရောကမပေးဘဲထိန်ချန်ထားတယ်လို့လွှတ်တော်အမတ်တွေကပြောပါရတယ်။သမ္မတအနေနဲ့နိုင်ငံအကျိုးစီးပွားအတွက်မဟုတ်ဘဲသူ့ရဲ့ပုံကိုယ်ရေးနိုင်ငံရေးအကျိုးအမြတ်အတွက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူအပေါ်စုံစမ်းပေးဖို့ယူကရိန်းပေါ်ဖိအားပေးခဲ့သလားဆိုတာစုံစမ်းမှုအတွက်အဲ့ဒီအချက်လက်တွေကတိတ်ကိုအခရာကြတယ်လို့စုံစမ်းမှုတွေကိုလုပ်နေတဲ့အောက်လွှတ်တော်ကော်မတီ၃ခုကဥက္ကဋ္ဌတွေကပြောကြားခဲ့ကြပါတယ်။ယူကရိန်းသမ္မတဗလိုဒိုမီယာဇယ်လန်စကီနဲ့သမ္မတထရမ့်တို့ဇူလိုင်25ရက်နေ့ကဖုန်းဆက်သွယ်မပြောခင်နဲ့ပြောကြားပြီးနောက်ပိုင်းအမေရိကန်တန်တမန်တွေနဲ့ယူကရိန်းတာဝန်ရှိသူတွေကြားဆက်သွယ်ပြောကြားချက်တွေလည်းတောင်းဆိုထားတဲ့အထက်မှပါဝင်ပါတယ်။တကယ်လို့အမေရိကန်နိုင်ငံခြားရေးဌာနကလွှတ်တော်ရဲ့တောင်းဆိုမှုတွေကိုဆက်ပြီးတော့အာခံနေမယ်ဆိုရင်အာဏာထိန်းကြီးဖို့လွှတ်တော်ကဥပဒေအတိုင်းဆောင်ရွက်မှုတွေအပေါ်အနှောက်အယှက်ပေးနေတာလို့သတ်မှတ်မှာဖြစ်ကြောင်းနဲ့အခုလိုအချက်လက်တွေမပေးရတာကတမရကသူ့နိုင်ငံရေးအကျိုးအတွက်လုပ်တယ်ဆိုတာပြောဆိုမှုတွေကိုအထောက်အကူဖြစ်စေလို့မပေးတာလို့ကောက်ချက်ဆွဲနိုင်မှာဖြစ်ကြောင်းအောက်လွှတ်တော်ကော်မတီဥက္ကဋ္ဌတွေကပြောကြားခဲ့ပါတယ်။အိမ်ပြူတော်နိုင်ငံခြားရေးဌာနနဲ့အစိုးရဌာနတချို့ကလွှတ်တော်စုံစမ်းရေးကော်မတီရဲ့စင့်ခေါ်တောင်းဆိုမှုတွေကိုမလိုက်နာနိုင်ဘူးလို့တုံ့ပြန်ထားကြပေမဲ့တချို့အစိုးရအရာရှိတွေကတော့အစိုးရထုတ်ပြန်ချက်တွေကိုအာခံပြီးတော့လွှတ်တော်ကော်မတီတွေမှာလာရောက်ထွက်ဆိုနေကြပါတယ်
။နျူကလ িয়ার ရေးဆွေးနွေးမှုတွေရှင်းတွန်းနိုင်မယ်ဖြစ်နေပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းတို့ကြားထူးခြားတဲ့ဆက်ဆံရေးကောင်းတွေရှိနေတဲ့အကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းကဒီနေ့ပဲပြောလိုက်ပါတယ်။နိုင်ငံဆက်ဆံရေးမပြေလည်ရတာဟာတခြားအမေရိကန်ဆိုတော့တာဝန်ရှိသူတွေကြောင့်သာဖြစ်တယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်နဲ့မကြာသေးခင်တုန်းကစကားပြောခဲ့တယ်လို့ဆိုတဲ့နိုင်ငံခြားရေးဌာနအကြံပေးကန်ဂျေးဘောင်ကိုကူကပြီးကိုရီးယားဗဟိုသတင်းအေဂျင်စီကဖော်ပြလိုက်တာပါ။ဝါရှင်တန်နိုင်ငံရေးလောကနဲ့အမေရိကန်ဆိုရတဲ့က မွာရချမှတ်သူတွေဟာစီးအခက်ကတွေးခေါ်ရင်းနဲ့မြောက်ကိုရီးယားပေါ်ရန်လိုတဲ့သဘောထားတွေရှိနေရကြောင်းပြဿနာဖြစ်နေရတယ်လို့လည်းပြောဆိုထားပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေမှာဒီနှစ်ကုန်နောက်ဆုံးသားပြီးအမေရိကန်ဘက်ကချင်းကပ်ပုံတွေပြောင်းဖို့လည်းထပ်မံတတိပေးခဲ့တာပါ။ဆွေးနွေးနိုင်ငံမှာဒီလာတဲ့အလုပ်ဖွဲ့အဆင့်ဆွေးနွေးခဲ့ရမှာတော့အမေရိကန်ဘက်ကကမ်းလှမ်းချက်အသစ်ဘာမှမရှိခဲ့ဘူးဆိုပြီးမြောက်ကိုရီးယားကဆွေးနွေးပွဲကထွက်ခွာခဲ့တာဖြစ်ပါတယ်။အစီအမံဖြစ်နေပေမဲ့လည်းသမ္မတထရန့်ကတော့မြောက်ကိုရီးယားခေါင်းဆောင်နဲ့ယင်းနေ့ရဲ့ဆက်ဆံရေးတွေရှိတဲ့အကြောင်းပြောဆိုထားတာပါ။အပြန်အလှန်သဘောကျလေးစားမှုတွေရှိတဲ့အကြောင်းလည်းသမ္မတထရန့်ကတင်းလာနေတော့မှပဲပြောဆိုထားပါတယ်။သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားပြည်နှင့်ဇွန်လကဆက်လို့တုံးညင်တွေ့ခဲ့ပြီးအပြန်အလှန်စာရေးသားပြဖို့လာလည်းရှိခဲ့ပါတယ
် Facebook လူမှုကွန်ရက်ကော်မတီကကွန်မန်ကအွန်လိုင်းပေါ်မှာဖြန့်ဝေတုံးဆွဲဖို့စီစဉ်နေတဲ့ Libra Digital ငွေကြေးနဲ့ပတ်သက်လို့စိုးရိမ်စရာဖြစ်နေတဲ့ကိစ္စတွေကို American လွှတ်တော်အမတ်တွေက Facebook အမှုဆောင်အရာရှိချုပ် Mark Zuckerberg ကိုပုံထုံးနေတော့ကမေးခွန်းထုတ်ခဲ့ကြပါတယ်2020ခုနှစ်မှာစတင်အသုံးပြုနိုင်ဖို့စီစဉ်ထားတဲ့ Libra ငွေကြေးကစိတ်မချစရာဖြစ်ပေမဲ့အွန်လိုင်းပေါ်မှာတုံးဆွဲနိုင်တဲ့ digital ငွေကြေးဟာဗန်စည်းရင်းမရှိတဲ့ American တန်းနဲ့ချီအတွက်ရေးစကားနည်းနည်းနဲ့ငွေတွေကိုအပေးအယူလို့ရွှေ့ပြောင်းနိုင်မှာဖြစ်တယ်လို့အောက်လွှတ်တော်ဘန်နာရေးဝန်ဆောင်မှုများဆိုင်ရာကော်မတီမှလုပ်တဲ့ကြားနာပွဲအတွင်းမှာဇက်ကဘတ်ကပြောကြားခဲ့ပါတယ်။ကမ္ဘာတစ်ဝန်းတုံးဆွဲသူ1ဘီလီယံကျော်လောက်ရှိနေတဲ့ Facebook လူမှုကွန်ရက်ပေါ်မှာဗဟိုဘဏ်တွေရဲ့ထိန်းချုပ်မှုကင်းလွတ်နေတဲ့ Libra Digital ငွေကြေးတုံးဆွဲမယ်ဆိုရင်ဗန်နာရေးစနစ်ကိုထိခိုက်နိုင်မှာကိုဗန်နာရေးဆိုင်ရာတာဝန်ရှိသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။ Facebook အနေနဲ့ Digital ငွေကြေးထုတ်ပြန်မှာကိုစိုင်းထားဖို့နဲ့ကျယ်ပြန့်တဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်လာနေတဲ့ Facebook ကုမ္ပဏီအနေနဲ့လုပ်ငန်းတွေကိုတည်ကြားစီခွဲထုတ်စီမံခန့်ခွဲဖို့အောက်လွှတ်တော်ဗန်နာရေးဝန်ဆောင်မှုများဆိုင်ရာကော်မတီဥက္ကဋ္ဌ Maxine Waters ကပြောကြားခဲ့ပါတယ်။မနေ့ကကြားနာပွဲအတွင်းမှာပဲအမေရိကန်ရွေးကောက်ပွဲအပေါ်လူမှုကွန်ရက်ကတဆင့်နိုင်ငံသားကနေဝင်ရောက်ဆက်ဖက်နှောက်ယှက်မှုတွေအငင်းပွားစရာနိုင်ငံရေးကြော်ညာတွေကိစ္စကိုလည်းကော်မတီဝင်လွှတ်တော်အမတ်တွေက Facebook အကြီးအကဲကိုမေးခွန်းတွေထုတ်ခဲ့ကြပါတယ
်။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5km/s 1068.3ညဟိုင်းဒိုမီတာ19 kHz 15565နဲ့ဟိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပင်တယ်ဂွန်စစ်ဌာနချုပ်ကဝယ်ယူခဲ့တဲ့တရုတ်နိုင်ငံလုံးအဝေးထိန်ဒရုန်းယာဉ်တွေကို cyber internet လုံခြုံရေးအတွက်စိုးရိမ်မှုကြောင့်အသုံးပြုခွင့်မပေးဘဲတားမြစ်ထားခဲ့ပြီးလက်အတော်ကြာတဲ့အချိန်မှာပြစ်မှတ်တွေဖြစ်နေအသုံးပြုခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကပြောလိုက်ပါတယ်။တရုတ်လုံဒရုန်းတွေကိုအမေရိကန်ထုတ်တပ်ဖွဲ့ရဲ့စစ်စင်ရေးမှာအသုံးပြုခဲ့တာမရှိတဲ့အကြောင်းလဲပင်တယ်ဂွန်စစ်ဌာနချုပ်စစ်ရနယ်ဝယ်ယူရေးဌာနတာဝန်ခံအရာရှိတစ်ယောက်က VOE ကိုပြောပါတယ်။လေတပ်ထုတ်တပ်ဖွဲ့နဲ့ရေတပ်ထုတ်တပ်ဖွဲ့ Navy Sea ပါဝင်အမေရိကန်ရဲ့အစိုးရတပ်ဖွဲ့တွေအတွက်တရုတ်ကုမ္ပဏီ Dajian Innovations ထံကဒရုန်းတွေကိုအမေရိကန်လေတပ်နဲ့ရေတပ်ကဒေါ်လာထောင်ထောင်ချီအကုန်ကျခံဝယ်ယူခဲ့တဲ့အကြောင်း VOE ကပြီးခဲ့တဲ့လတည်းမှာပဲစုံစမ်းဖော်ထုတ်တွေ့ရှိခဲ့တာပါ။ရေပေါ်လိုအပ်ချက်အရစစ်ဌာနချုပ်ရဲ့အထူးခွင့်ပြုချက်နဲ့ဝယ်ယူခဲ့တာဖြစ်ကြောင်းလဲပင်တယ်ဂွန်စစ်ဌာနချုပ်ပြောဝင်ရဒုဗိုလ်မှူးကြီး Mike Andrews က VOE ကိုပြောပါတယ်။စစ်နယ်နဲ့ဝယ်ယူစုဆောင်ရေးဆိုင်ရာလက်ထောက်ကာဝေးဝန်ကြီး Alan Lott ကတော့သူ့ဌာနအနေနဲ့အမေရိကန်စစ်တပ်ကဒရုန်းတွေကိုတံပြန်နိုင်စွမ်းစမ်းသပ်ဖို့ရည်ရွယ်ပြီးတင်းတင်းကျပ်ကျပ်ထိန်းချုပ်အသုံးပြုဖို့ခွင့်ပြုချက်ပေးခဲ့တာဖြစ်ကြောင်းပြီးခဲ့တဲ့တောက်ချာနေ့မှာပဲဒင်းတောက်တွေကိုပြောဆိုခဲ့တာပါ။စစ်မြေပြင်မှာအသုံးပြုဖို့မဟုတ်ပဲပြစ်မှတ်ဖြစ်နေတာအသုံးပြုတာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီကုမ္ပဏီကစစ်ပစ္စည်းတွေကိုလက်ကျင်ရေးအတွက်ဒီနှစ်2019ဇွန်လ28ရက်နေ့ထိဝယ်ယူရတယ်ရှိခဲ့တဲ့အကြောင်းလည်းအမေရိကန်ကာဝေးဝန်ကြီးဌာနမှတ်တမ်းတွေမှာဖော်ပြထားတာကို VOE ကတွေ့ရှိခဲ့ရတယ်လို့ကော်ဝေးဌာနတာဝန်ရှိသူတယောက်ကလည်းအတည်ပြုပြောဆိုထားပါရဲ့
ဗြိတိန်နိုင်ငံလန်ဒန်မြို့အရှိတ်မိုင်30လောက်ကွာမှာတွေ့ရှိတဲ့ကုန်တင်ကားထဲမှာတည်ဆုံနေသူတွေဟာတရုတ်လူမျိုးတွေဖြစ်တယ်လို့ Access နဲ့ရဲတပ်ဖွဲ့ကအတည်ပြုလိုက်ပါရဲ့ Grace မြို့ကစက်မှုလုပ်ငန်းတွေရှိရမှာလူသေအလောင်း39လောက်ကိုအေးကန်ကုန်တင်ကားတစ်ခုထဲမှာပုတ်ထိုးနေတော့ကတွေ့ရှိခဲ့တာပါအမျိုးသမီး၈ယောက်နဲ့အမျိုးသား31ယောက်တေဆုံးခဲ့တာဖြစ်တယ်လို့ရဲကဒီကနေ့ပြောကြားပါရယ်ကုန်တင်ကားမောင်းသူမြောက်ပိုင်းအိုင်ယာလန်ကအသက်25နှစ်အရွယ်ယင်မောင်းကိုလူသတ်မှုနဲ့ဖမ်းဆီးစစ်ဆေးနေပါရယ်ဒီအမှုနဲ့ပတ်သက်လို့ဗြိတိန်နဲ့ဘယ်လ်ဂျီယမ်ရဲတပ်ဖွဲ့တွေပူးပေါင်းပြီးတော့ဆက်လက်စုံစမ်းနေပြီးမြောက်ပိုင်းအိုင်ယာလန်နဲ့ရဲတွေကမတင်ကားတဲ့နေရာ3နေရာကိုဝင်ရောက်စီးနှင်းရှာဖွေခဲ့ပါရယ်ဒီကိစ္စမှာပတ်သက်နေပုံရတဲ့ရာဇဝတ်ခိုင်းအဖွဲ့တွေကိုဖော်ထုတ်နိုင်ဖို့ကြိုးစားနေတယ်လို့ဗြိတိန်ရာဇဝတ်မှုနှိမ်နင်းရေးဌာနကပြောကြားပါရယ်လူမောင်ခိုကူးလာပုံရတဲ့အဲ့ဒီကုန်တင်ကားရဲ့နောက်တွဲဟာဘယ်လ်ဂျီယမ်နိုင်ငံဇေဘရူကစိတ်ကန်းကနေ SS နယ်ရဲကပတ်စလီမြို့ကိုဗုဒ္ဓဟူးနေ့ကကူးလာ Bodhuni Kubiro Tanai Jola Majala Giraba, Kotinga, Gamangaro, Miabai Ireland Negani Jala Pibiro, Pursley Muma, now Dwene Lache Dalu Jega Biovare, Egan Container Bare, now Dwene Chebide now, Pursley Mugani, Pientra Dwagere, Kotinga, Haha, Timjagi Mabe, Grace Muga, Waterclay, Semulonganiago, Yoshi, Janagebon Yabare, Egotinga Jema, Luzi, those that she owned, says or that Yawi Laundigo, Bodhuni Minet and I well Ama, Jevo Luna Dinga, when Eliga Sadin.
ပါကစ္စတန်နိုင်ငံကဘာသာရေးထုတ်မြန်နေရတဲ့ခုကိုအိန္ဒိယနိုင်ငံကစစ်လူမျိုးပြားဘူးတွေနေဆက်ဖြတ်ကျော်လက်ပတ်ခွင့်ပေးမယ်။တမိုင်းဝင်သဘောတူညီချက်ကိုနိုင်ငံခြားဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါရစေ။နျူကလ িয়ার
ပြည်သူတိစောက်ထားတဲ့လမ်းကြောင်းကနေအိန္ဒိယနိုင်ငံကဆက်ပြားဘူးတွေဗီဇာမလိုပဲနေဆက်ဖြတ်ကျော်ဝင်ရောက်ခွင့်ရကြမှာဖြစ်ပါတယ်။ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားရဲ့ဌာနအကြီးအကဲရရှိဒီကနေ့ကတ္တပူရနေဆက်မှာတွေ့ဆုံပြီးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။ထိုင်းပြည်မဟာဝဇိရလောင်ကွန်းကနန်းတွင်မှုရန်6ရက်ကိုယာရုကနေဖယ်ရှားလိုက်တယ်လို့နန်းတော်ကဒီကနေ ရဲဒုတိယဗိုလ်ချုပ်ကြီးစကိုခက်ချန်ထရာဖြစ်ပါတယ်သူကတော့တော်ဝင်နန်းတော်ဆိုင်ရာဘီရိုမှာတာဝန်ထမ်းခဲ့သူဖြစ်ပြီးနန်းတော်နဲ့ဆိုင်တဲ့ပွဲတွေမှာတစ်ခါတည်းကကိုစားပြုရသူဖြစ်ပါတယ်ရဲဒုတိယဗိုလ်ချုပ်ကြီးစကိုခက်ဟာစီကမ်မဲ့တယ်လို့ယာရုကိုအလွဲသုံးစားလုပ်တယ်လို့ပြင်ထန်တဲ့အတုံးထုံးတွေပြောပြီးတော့ကြေညာချက်ထဲမှာဆွဆွဲပါတယ်နန်းတော်ဆောင်တပ်တွေမှာလုံခြ
ကျားသာပင်နဲ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်နဲ့မဆုမြတ်မွန်တို့ပြပြပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်နာဆင်ရပါမယ်။ထိုင်းနိုင်ငံလိပ်ကျွန်းမှာဖြစ်ခဲ့တဲ့လူသတ်မှုမှာတေတံပေးခံရသူမြန်မာရွှေ့ပြောင်းအလုပ်သမားလူငယ်2ဦးကိုတေတံကနေခွင့်လွှတ်ပေးဖို့ထိုင်းပြည်ရင်မင်းမြတ်စီမှာမြန်မာတန်ရုံးကနေအသနာခံစာတင်ပေးခဲ့ပါတယ်။ဒီအသနာခံစာဟာအောက်တိုဘာလ24ရက်ဒီကနေ့မနေ့7နာရီမှာတေတံကြခံသာသူ2ဦးရှိရာဘန်ခွန်အချင်းထောင်ကတဆင်ဘယင်းမင်းမြတ်စီရောက်အောင်ပို့ပေးမှာဖြစ်ပါတယ်ဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာတည်တံချမှတ်ထားခြင်းခံရတဲ့မြန်မာနိုင်ငံသားကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့2ဦးနဲ့ပတ်သက်လို့အတနာခံစာကိုဘန်ခွန်အချင်းထောင်ကတဆင်ပြပို့ခဲ့ကြောင်းမြန်မာတန်ရုံးရဲ့ဥပဒေအကြံပေးဦးအောင်မျိုးတန်က VOA ကိုအခုလိုပြောပြပါတယ
်နေ့လယ်7နာရီလောက်ကတင်လိုက်ပါတယ်အဲ့တော့မရှိပါဘူးခင်ဗျာဒီတော့ကျွန်တော်တို့ဒီခနဲ့ကစားမြောင်းကတမတိနဲ့စိနေမဲ့ကောင်းစီနဲ့အသေးသေးတွေ့ဆုံပြီးတော့ဒီအကြောင်းကိုအကောင်းဆုံးပြအောင်တို့ရည်သားကြဖို့ညှိနှိုင်းတယ်အဲ့ဒါလေးပဲရည်သားကြတာပါရည်သားတဲ့ခါမှာဒီနေ့လေးဒီမိဘနဲ့ရောက်ပါတယ်နောက်တစ်ခါစိနေမဲ့ကောင်းစီဖွဲ့ပါတယ်နောက်စတိုင်းကတမတိရဲ့ဟိုစင်လွတ်ပြီးအဖွဲ့ပါတယ်အဲ့ဒါလေးနဲ့ကျွန်တော်တို့ဘန်ခဝင်ရဲ့အကျင်းတော်မှာတက်နေတာပါမနုဘန်ခဝင်ကျင်းတော်ဝန်ပို့ရပါတယ်။ဘာလို့အကျဉ်းစခန်းကကလေးတွေမှာထွက်ရတယ်လို့အကျဉ်းမထမ်းဦးကြီးမှုထောက်ခံချက်ပါရပါတယ်။ဒေတံကိုအဲ့လိုတနားခံပြန်ပေးပြီ။အဲ့ဒါပြီးမှဆရာကြီးဌာနကိုသွားပါတယ်။ဆရာကြီးဌာနနဲ့ပြီးတော့ပြင်ပြီးမထမ်းကိုပို့ပေးရပါတယ
်။အတနားခံစာကိုမြန်မာပြည်တွင်းကလူမှုအခြေပြုအဖွဲ့အစည်း60နဲ့ထိုင်းဘက်ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ထောက်ခံစာများနဲ့အတူပူးတွဲပေးပို့ထားတယ်လို့လည်းမြန်မာတန်ရုံးရဲ့ဥပဒေအကြံပေးဦးအောင်မျိုးတန်ကပြောပါတယ်
။မြင့်မြင့်မိုးစမနေရောက်ကိုလုပ်ပြဖို့တဲ့ကလေးဒီမှာလဲဟိုအနာဂတ်ရှိစဉ်တွေတဲ့ဒါကြမို့ကလေးဒီကိုဒီပြည်တံဒီပြည်တံပြည်တံနဲ့တို့နင်းပြီးတော့အခြားပြည်တံတစ်ခုခုပြောင်းလဲတတ်မှတ်ပေးဖို့ဆိုတဲ့အမျိုးပေါ်လေးအတနာခံထားတာပါပဲ
ဟုတ်ကဲ့
အဖွဲ့ကြီး60ရာနဲ့ပြောထောက်ခံတဲ့အဖွဲ့ကြီးဒီပါလာဟိုဒီမှာတက်ကလည်းတို့အချင်းကတော့ကောင်းကြောင်းနောက်တစ်ခါအဲ့ဒါကလည်းအင်ဂျီတူရီယာပေါ့ကန်ဒီလက်ပါလေ
းပြည်ပနိုင်ငံတစ်ခုခုမှာပြစ်မှုကျူးလွန်ပြီးပြည်ကံပေးထားခံရရတဲ့မြန်မာနိုင်ငံသားတွေအရင်နဲ့ပတ်သက်လို့မြန်မာအစိုးရအဆက်ဆက်ကရောင်းဝင်ဆောင်ရွက်ပေးတဲ့အစီအလာအရင်တုန်းကမရှိခဲ့ပေမဲ့ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရကဒီကိစ္စမှာကူညီဆောင်ရွက်ပေးဖို့ထိုင်းရှိနေများကောင်စီကိုတောင်းဆိုခဲ့ပါတယ်။ဒီကနေ့တင်တဲ့အတနာခံစာကိုကာယကံရှင်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးကိုယ်တိုင်လက်မှတ်ထိုးတင်တာမဟုတ်ပဲမြန်မာအစိုးရခေါင်းဆောင်တဦးကလက်မှတ်ထိုးတင်တာဆိုရင်တော့ဒီအတနာခံစာဟာပို့ပြီးတော့ထိရောက်မှုရှိနိုင်မယ်ဆိုပြီး 都你那有啥讲？太难人接受。你妈学掉了个蚂蚁，上月被你嘞。今年一年从毕业放对象啊，没上得来着，我出去干表白嘞。
太新人家公司过来干来表嘞，现在都是你没打入过你。几个部分呢？你苏亚不？苏亚你呢？这里的对，电皮部都得么苏亚也刚上的不？干的不咯？但我有不了电皮都行，不比咯，太不简单的话，不比咯，你咋就咱不差不咯？从前那年说的，你细了，就说嘞，我苏亚你就那路搞为贵州干啥？就那路你怎么搞不？那那个咱们干啥？就那路那个路，没大家看他那个细的。我那牛肉电皮的时候就那八百标标。还没明年里面咯，你个月也得了，我咯，变味咯，小包生产能力没路，假如要练练。
第六，在哪个哪点来比较好？产品明年不搞，涨价来的你也过了，低价么低来的吧？我一弄啊咯，对了，在哪里对？在哪个哪点价来看嘛？不一样，你六年年的嘛，六年前那会你比利息比，别人小包比了一个六利息吧嘞？他比没苦，你妈六年的木干咯，你妈那个啊，所以第二过来，那贵他包硬币，在哪看啥点比了吃的多高？六六七六，快几多年年也超看啥的八的多涨吧？产品明年也涨点那一个，咱们这上面那说了，我们定来的吧？我你妈学标了的吗？看南京李亮了，六六改你嘞，过当白天就批点内脚嘛，那唱是雷公的，十点马拉嘛，必定留言的，我得批看个呀了吧？第一幕嘛，你妈学标留言你要批的，过文少头呢，过少联络过，路单铺没雷幕。必须旅游部包围，没可能没那地下设施给包嘞。台南人告诉没检查嘛，看谁看哪样嘞，都是那样过。那超市啊，固定购买，台南人告诉没地下用啊，民众必然批，自然别个比，板块检查嘛，省来听听他了，批包嘞先。
那爷爷嘛，送咱店家给他吧先。那库台南人老毕爷爷不过来毕节嘛嘞。台南人老毕看打开门，也是一头猪撒娇。NCA 立马也出他的林那边看那个，地上的石屑泥嘛，那边罗马金巴布西那边 ，NCA 立马没也出地的，个钱的昂不牢。过干呢，爷爷一看一块另外个罗，木拉的包住他的，奥多巴拉一转，他们对手一个也水平差吧的，不由一人到过木索个店家差吧的是。
OK， 这两个人别看戴开幕，也是一保住啥就 NCA 那么一头大，第二是阿爷那个林立对面开胃没，第二就永北一队呢戴上你那叫，第二个办公也水平金巴拉七八的，第一看那对 NCA 那么一头他的破鸡蛋我陪家他比皮叫，身边呢别来主张于公司 RCSS 表演水军许多不目的三年啊表白的。
哦，你在西安里的啊？哦，那你家你比较麻烦呗。阿龙都陪他的家的。但没路上没有没有人没人嘛，发不出这个啊，我对路边那边来看那是不的。
NCA 那么一突然，连日跌进嘛，一门接住，比我们也对比没。虽然你能上月铺，都不大心里家长嘞，不目的三年个是表白的。
连日都跌嘞，我路子老不一门他嘞，但要比那是这样，就这个没要比我都表嘛不咯。啊，大家前头有阿妹的家的嘛嘞，这拍嘞这拍到，虽然你能不细的。阿龙在身边的天天没有压力没有压力，问问就办不出来哈，没有说那边吃龙虾，阿弟大细的，三大细的哦，一路你他细玩的。
毕业的呢 ，NCA 人脉也多的，都那边看那阿边闹嘛咯 ，KNU、KN 呢 ，RCSS 相配瑞个，第二问孙女配瑞个，下月也三个人闹嘛，等你那天进班没，比方说人家也你那个，那实际也就评论下来，也三你给了批八的。有老些嘛了，农历三百嘛，变来金巴南部这个你来你吧的。苏亚也牛大变来对面一年，人家也不谈那 NRBC 呢，牛白马没考 ，GIA 个钱 ，DNLA 的安不老 ，MNDA 骨干 AA 是开坡度下来。还来吃过，那拍毕业时就求手拿一对，第二对嘛，他们对手不木拉个毛都塌了吧。NCA 个人民币土地的苗白破人呢 ，NRBC 路孙女们拉拉过了，加温你能上院里的，个请人家一就上坡 ，BC 几个乌鲁曼公家个苦路表白的。
农村的阿卡西拉东侧边的嘛，讲究嘛，孙女的嘛，地靠个，你这边就比的老白嘛，讲的对手不多是的，那拍的包都你摊开了，细的呀。那边嘛，那个古正好都离 NRBC 办案的比较嘛，古地啦，那些可能那些那些古东西的嘛， ဟိုလက်မှတ်ရေးထိုးထားတဲ့အဖွဲ့နဲ့၄နှစ်ပြည့်အထိမ်းအမှတ်ပွဲတွေပါညာကျွန်တော်ကိုယ်စီစီရှိတယ်တဲ့အဲကြောင့်ဒီလအတော်ဒီမှာလည်းသူအမအမလပ်ဖြစ်သွားတာပေါ့လေအဲဒါကြောင့်မလို့ဒီလက်မှတ်နှူမာလာပထမပတ်တုံးဖို့ဒုတိယပတ်မှာပေါ့လေအဲအချိန်မှာကျွန်တော်တွေ့ဆုံဖို့အတွက်ဆိုပြီးပြောဆိုထားတာရှိတယ်ပါလေဗျာ
နိုဝင်ဘာလမှာတွေ့ဆုံမှုအကြံပြင်းတက်မှတ်ထားပေမဲ့တိကျတဲ့ရင်းနဲ့နေရာကိုတော့ညှိနှိုင်းနေစေရှိကြောင်းပြောပါတယ်ဒီလိုညှိနှိုင်းနေစေကာလအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တအန်းပလောင်ရခိုင်ပြည်နယ်အတွင်းမှာ AA နောက်ပိုင်းမှာမိတ်အဖွဲ့တွေကတအန်းပလောင်ကိုကနဲ့ရခိုင်တပ်ဖွဲ့တွေကဒီဇင်ဘာလကုန်အထိတစ်ဖက်သက်အပြည့်ရကြောင်ကြေညာထားသလိုတမ်ရော့ဘက်ကတော့ကိုလာကြအပြည့်ရထားတာကိုစက်တင်ဘာလ22ရက်နေ့မှာရက်ထက်မှမတိုးပဲရပ်ဆိုင်ခဲ့ပါတယ်ဒီလိုတမ်ရော့ကအပြည့်ရတက်တန်းကုန်ဆုံးပြီးတလအတွင်းမှာတော့အပြည့်ရကြေညာခဲ့တဲ့ကချင်နဲ့ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေရောကြခဲ့ကြောင်းတမ
ဆရာရှင်များရှင်ရှင်းပြ2020ပြည်စာရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ကြိမ်နေပြည်ရွေးချယ်ချရအောင်ပါပါပြည်ရဲ့ရွေးကောက်ပွဲမှာပြည်သူလူထုကနေပြည်ရွေးချယ်ချတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွှတ်တော်အထွေမှာလူလူအထွေတာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူလူမျောလင်းချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မဲဆန္ဒရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုယ်စားလှယ်တွေကိုယ့်အတွက်ဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးပေးမယ့်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဖတ်ချက်တွေကြိုတင်ပေးသားပို့ထားနိုင်ပါတယ်။နေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။ဒါမဲ့စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုအမေရိကန်သမ္မတကိုအရေးယူနိုင်ရေးကြိုးပမ်းနေကြတဲ့အခြေအနေကိုပြောပြချင်ပါတယ်။အမေရိကန်သမ္မတကိုအပြစ်ပေးအရေးယူနိုင်ဖို့အတွက်ဒီမိုကရက်တွေဦးဆောင်ပြီးအမှုတည်ဆောက်နေတာကိုအာရုံသွားအောင်သမ္မတထရမ့်နဲ့ကွန်ဂရက်လွှတ်တော်မှာရှိတဲ့သူ့ကိုထောက်ခံသူတွေကကြိုးပမ်းနေကြပါတယ်။သမ္မတထရမ့်ကသူ့ကိုအပြစ်ပေးအရေးယူဖို့အတွက်စုံစမ်းစစ်ဆေးမှုဟာအကြောင်းမရှိအကြောင်းရှာနေကြတာသာဖြစ်တယ်လို့ပြောပြီးဒီစုံစမ်းစစ်ဆေးမှုဟာလျှို့ဝှက်ပြီးဒီမိုကရေစီမဆန်ဘူးလို့လည်းရှုံချလိုက်ပါတယ်။ယူကရိန်းကိစ္စနဲ့ပတ်သက်ပြီးမကြသေးခင်ကကြားနာထွက်ဆိုမှုတွေဟာအမေရိကန်အစိုးရပေါ်ထိခိုက်နေတဲ့အတွက်ဒါကိုအာရုံလွှဲအောင် Republican တွေကလှုပ်တာလို့ဝေဖန်သူတွေကလည်းပြောနေကြပါတယ်။ဆလာတီကာဟုတ်ကဲ့သတင်းလွှာကိုကိုရန်တိုင်းကပြောပြပေးပါမယ်ရှင
်။ Pennsylvania ပြည်နယ်မှာဗုဒ္ဓဟူးနေ့ကပြုလုပ်ခဲ့တဲ့လူထုတွေ့ဆုံပွဲအတွက်မှာတော့သမ္မတ Trump ဟာသူ့ရဲ့ဆွမ်းရည်မူဝါဒနဲ့ American ရဲ့စီးပွားရေးကြီးထွားလာနေတာရဲ့ပေါ်မှာအမွန်တင်ပြောကြားခဲ့ပြီးဒီမိုကရက်တီဘက်ကသူ့ကိုအပြစ်ပေးအရေးယူဖို့လုပ်နေတာနဲ့ပတ်သက်ပြီးသိအလေးပေးပြောဆိုခြင်းမရှိဘဲနဲ့ဒီမိုကရက်တီကိုဝေဖန်တဲ့အထက်မှာအနှဲငယ်ပဲထည့်သွင်းပြောကြားသွားပါတယ်
။ They can't beat us at the ballot box. They cannot beat us at the
ဒီကောက်ပေါ်မှာသူတို့ကျွန်တော်တို့ကိုမနိုင်နိုင်ပါဘူး။ဒါကြောင့်သူတို့ကလုံနေကြရှေ့ဥစွန်းနေရီတုံးပြီးကျွန်တော်တို့ကိုအနိုင်ယူဖို့ကြိုးစားနေတာဖြစ်ပြီးဒါမျိုးကတော့မကောင်းပါဘူး။သူတို့ကညစ်ပတ်တဲ့လူတွေပါ
။ Republican လွှတ်တော်အမတ်တီအောက်လွှတ်တော်ထောက်လိုက်ကော်မတီတကပိတ်ချာနာပွဲအတွင်းကိုအတင်းဝင်ရောက်ခဲ့တာကြောင့်လွှတ်တော်မှာအခြေအနေတွေရှုပ်ထွေးသွားပြီးနိုင်ပိုင်းအတွင်းမှာပဲသမ္မတထရမ့်ဘက်ကအခုလိုပြောကြားခဲ့တာပါအဲဒီ Republican အမတ်တွေဟာစုံစမ်းစစ်ဆေးမှုကိုလုပ်နေတဲ့အောက်လွှတ်တော်ထောက်လိုက်ကော်မတီဝင်နေမဟုတ်သလိုဝင်ခွင့်တောင်းနိုင်တဲ့အခွင့်အရေးလည်းမရှိပါဘူးဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုဟာတိတ်ကိုအရေးကြီးတယ်ဆိုပြီးတော့တကပိတ်ချာနာစစ်ဆေးတာကို Republican တွေကတော့လက်မခံကြပါဘူး Mike Waltz က Republican အောက်လွှတ်တော်အမတ်ဖြစ်ပါတယ်
We are trying to have
ဘုရားရှိခိုးမြင့်မြင့်သက်သေနဲ့ချက်ချင်းပဲထွက်သွားပါလေဒီကိစ္စမှာအတိုင်းအတာတစ်ခုအထိပွင့်လင်းမြင်သာမှုရှိအောင်ကျွန်တော်တို့ကြိုးပမ်းနေပါလေဖလော်ရီဒါကကျွန်တော်ရဲ့မဲဆန္ဒနယ်မှာမဲဆန္ဒရှင်တသန်းလောက်ရှိပြီးသူတို့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့အမြင်ကိုမေးနေကြပါပြီမီဒီယာမှာပေါက်ကြားနေတာကလွဲ့ပြီးကျွန်တော်ဘက်ကသူတို့ကိုဘာမှပြန်မပြောနိုင်သေးပါဘူ
း Republican တွေဘက်ကအဲ့လိုလှုပ်ခဲတာကြောင့်တသက်သွက်ဆိုဖို့အတွက်စီစဉ်ထားတာတွေလည်းနိုင်နဲ့ချီကြန့်ကြာသွားခဲ့ပါလေ ရီပါဘလစ်ကန်တွေဘက်ကတော့အခုလိုလှုပ်တာဟာယူကရိန်းကိစ္စနဲ့ပတ်သက်ပြီးမကြားသေးခင်ကယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံမတ်ဘယ်လ်တေလာရဲ့ကြားနာထွက်ဆိုမှုဟာအမေရိကန်အစိုးရဘက်မှထိခိုက်မှုတွေရှိနေတဲ့အတွက်ဒါကိုအာရုံလွဲအောင်လှုပ်တာဖြစ်တယ်ဆိုပြီးတော့ဝေဖန်သူတွေကပြောပါတယ်။သမ္မတထရမ့်ကလာမယ့်2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်တဲ့ဒူသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်မှာယူကရိန်းဘက်ကစုံစမ်းစစ်ဆေးပေးဖို့ယူကရိန်းနိုင်ငံကိုပေးရမယ့်အထောက်ပံ့တွေကိုမပေးဘဲထိန်းထားခဲ့တယ်ဆိုပြီးတော့တိုင်ကြားမှုကိုတာမတ်ဘယ်လ်တေလာကအတည်ပြုခဲ့ပါတယ်ဒီမိုကရက်အောက်လွတ်တော်အမတ်အန်ဒီလီဗင်ကတော့
In my 10 short months in Congress
ကွန်ဂရက်လွတ်တော်မှာအမတ်ဖြစ်နေကျွန်တော်လှုပ်လာခဲ့တဲ့ဆယ်လအတွင်းဒီနေ့ကတော့ကျွန်တော်အတွက်စိတ်နှောက်အယှက်ဆုံးဖြစ်ရဆုံးနေ့ပါပဲ
တာမတ်တေလာကအချိန်တော်ကြာထွက်ဆိုခဲ့တာကြောင့်သမ္မတထရမ့်ရဲ့ Republican Party ကတချို့အမတ်တွေတောင်မှတွေ့ဝေသွားခဲ့ပြီးတော့သမ္မတထရမ့်ကတော့သူ့ကိုမထောက်ခံတဲ့ Republican တွေဟာ Democrat တွေတက်တောင်ပို့ပြီးတော့ဆိုရတယ်ဆိုပြီးတော့ Twitter ကနေဒေါသတကြီးတုံ့ပြန်ခဲ့ပါတယ်ပြည်ထောင်စုတရားသူကြီးတူကတော့နိုင်ငံရေးဝန်ကြီး Mike Pompeo နဲ့သမ္မတ Trump ရဲ့ရှင်းနေ Rudy Giuliani တို့ကြားပြောဆိုဆက်ဆံမှုတွေအပါအဝင် Ukraine ကိစ္စနဲ့ပတ်သက်ဆက်နွယ်တဲ့မှတ်တမ်းတွေအားလုံးကိုထုတ်ပြန်ဖို့မနေ့ပေါ်တခုနေ့ကအမိန့်ချမှတ်ထားပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုလွှင့်ပေးနေတဲ့ Radio အစီအစဉ်ကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမရေကန္တမြမရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တတွေကိုနားဆင်ကြရဖို့ရှိပါတယ်လိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ရဲ့ကြာသပတေးနေ့အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်စီးရဲနိုင်ငံရှင်းမြောက်ဖက်ဒေသကကတ်တပ်ဖွဲ့တွေပေါ်တူရကီကထိုးစစ်ဆင်ခဲ့တာလုံပံဝင်မရှိပဲလုပ်ခဲ့တဲ့လုပ်ရဖြစ်နေအမေရိကန်ကာဝေးဝန်ကြီးမတ်ကက်စပါကပြောဆိုလိုက်ပါတယ်စီးရီးယားနဲ့နေဆက်မှာရုရှားနဲ့အတူတွဲပြီးလွန်ယွင်ရေးအတွက်ခင်းလဲဖို့သဘောတူခဲ့တဲ့တူရကီနိုင်ငံဟာလမ်းမကိုဦးတည်နေတယ်ဆိုပြီးတော့လည်းပြောဆိုခဲ့တာပါတူရကီနိုင်ငံရဲ့လုပ်ရချောင်းအမေရိကန်တဲ့စိုးဝါလာတဲ့အချက်တင်နဲ့ရင်ဆိုင်ခဲ့ရတယ်လို့လည်းမြောက်အတ္တလန္တိတ်စာချုပ်ဖွဲ့ NATO CEO ဘွဲတွေတက်ဖို့ဘယ်ဂျီနိုင်ငံဘရပ်ဆဲလ်မြို့မှာရောက်နေတဲ့ကာဝေးဝန်ကြီးအက်စပါကဒီကနေ့ပဲပြောဆိုလိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံရေးရွေးချယ်တဲ့ယူကရိန်းနိုင်ငံအပေါ်ဖိအားပေးခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အလွတ်တော်ဒီမိုကရက်အမတ်တွေကသူတို့တောင်းထားတဲ့ရေးချီးတဲ့အချက်လက်တွေကိုအမေရိကန်နိုင်ငံရဲ့ဌာနကပေးအပ်ဖို့ဗိုလ်ထုနေ့ကထပ်မံတောင်းဆိုလိုက်ကြပါတယ်။သမ္မတကိုတရားစွဲသင့်မသင့်စုံစမ်းမှုတွေနဲ့တိုက်ရိုက်ပတ်သက်နေတဲ့ပြည်ရဲ့လာဘက်တွေအတွင်းကတန်တမန်နေချာအပြန်အလှန်ဆက်သွယ်စာတွေ၊အီးမေးလ်တွေ၊ text message တွေနဲ့တခြားအချက်လက်တွေကိုအင်ပီရိုကမပေးဘဲထိန်ချန်ထားတယ်ဆိုပြီးတော်တော်အမတ်တွေကပြောဆိုထားကြတာပါ။ပါကစ္စတန်နိုင်ငံကဘာသာရေးထုတ်မြတ်နေရတခုအိန္ဒိယနိုင်ငံကစစ်လူမျိုးဖျားဘူးတွေနေဆက်ဖြတ်ကျော်လက်ပတ်ခွင့်ပေးမယ်သမိုင်းဝင်သဘောတူညီချက်ကိုနိုင်ငံကြားဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်စစ်ဘာသာရေးခေါင်းဆောင်ဂရုနာနက်16ရာစုခေတ်ကကွယ်လွန်ခဲ့ရာနေရာမှာတည်ဆောက်ထားတယ်လို့အစင်လာအဖြစ်ယုံကြည်ထားကြတဲ့ကာဒွာရာဖျားကြောင့်ရှိရာပါကစ္စတန်နိုင်ငံကကတ်တပူရာမျိုးကိုတည်ဆန့်တည်ဆောက်ထားတဲ့လမ်းကြောင်းကနေအိန္ဒိယနိုင်ငံကစစ်ဖျားဘူးတွေဗီဇာမလိုပဲနေဆက်ဖြတ်ကျော်ဝင်ရောက်ခွင့်ပေးဖို့ပါကစ္စတန်ကဆုံးဖြတ်ခဲ့တာပ
ါ။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂေဖြစ်ပါတယ်။အခုအတန်းဖြစ်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.